တောင်အာဖရိကနိုင်ငံမှာသတင်းစပတ်တွင်ကိုရိုနာဗိုင်းရပ်စ်အကူးစက်ခံသူနှစ်ဆဖြစ်သွားပြီးအခုဆိုနှစ်သိန်းခွဲကျော်နေပြီဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာလည်းနေ့စဉ်ကူးစက်မှုပိတ်ညားနေပြီးစနေနေ့မှာဆန်းကျင်တင်သွားသလိုအခုကူးစက်ခံသူကစုစုပေါင်း၈သိန်းကျော်သွားပြီဖြစ်ပါတယ်။အခုလိုကူးစက်မှုတိုးလာနေတာကြောင့်ဒီရောဂါကာကွယ်ကုသရေးအပိုင်းမှာမငြိမ်ညှမှုတွေဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။ချမ်းသာကြွားဝသူတွေကစိတ်ဖြစ်စည်းကိရိယာတွေကိုစုဆောင်းလာကြသလိုတီးတန့်ဆေးရုံတွေမှာကုသမှုတွေလှုပ်လာနေပြီမှာပဲဆင်းရဲသူတွေကတော့လူတွေနဲ့ပြစ်တင်နေတဲ့ဆေးရုံဆေးခန်းတွေမှာတိုးနေကြရတာပါ။ကမ္ဘာတစ်ဝှမ်းလူပေါင်း12တန်းခွဲကျော်အကူးဆက်ခံရပြီးတည်ဆုံးသူကတန်းတွက်ကျော်ရှိနေတယ်လို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြနေပေမဲ့ဒီရောဂါရှိမရှိစမ်းသပ်ဆက်ဆဲမှုမလုပ်နိုင်တဲ့အခက်အခဲတွေရှိနေတယ်လို့တချို့နိုင်ငံတွေမှာအချက်လက်ကောက်ယူမှုမပြည့်စုံတာလို့ပြဿနာတွေကြောင့်အခုထုတ်ပြန်တဲ့အရေးအတွက်ထက်ပိုးပြီးများနိုင်တယ်လို့ကျွမ်းကျင်သူတွေကခံမှန်းကြပါတယ်။ယောဂတန်ကိုအဆိုးအဝါးဆုံးခံကြတဲ့နိုင်ငံတချို့ဟာငြိမ်းချမ်းမှုတွေအများဆုံးတွေ့ရတဲ့နိုင်ငံဖြစ်နေပြီးဒီထဲမှာတောင်အာဖရိကနိုင်ငံကအဆိုးဆုံးဖြစ်ပါတယ်။တောင်အာဖရိကနိုင်ငံမှာဒီယောဂကူးစက်မှုအများဆုံးကဂျိုဟန်နက်စ်ဘတ်မြို့မှာပါ။အဲဒီမှာဆေးရုံတွေမှာ COVID-19 လူနာတွေအသက်ရှူဆက်ရဖို့မလွယ်ပဲဖြစ်နေပြီးဒါကချမ်းသာကြွယ်ဝသူတွေကဒီဆက်တွေကိုဝယ်ယူစုဆောင်းနေကြတာကြောင့်ဖြစ်ကြောင်းလူလူချမ်းမိုင်ဆိုင်ကျွမ်းကျင်သူက AP သတင်းဌာနကိုပြောပါတယ်။အလားတူဖြစ်မျိုးကိုအိန္ဒိယနိုင်ငံမှာလည်းတွေ့နေရပါတယ်။ငွေကြေးတက်နိုင်သူတွေကပုဂ္ဂလိကဆေးရုံမှာတက်နိုင်ကြပေမဲ့ဆင်းရဲသူတွေကတော့ကုသမှုအပြည့်အဝမပေးနိုင်တဲ့လူတွေပြစ်ချက်နေတဲ့ဆေးရုံတွေမှာပဲအကူအညီခံနေကြရတာပါ။